ကြီးခင်ဗျာအခုလိုဗီဒီယိုကိုလက်ခံပြီးတော့ကြည့်ဆုံးတော့ဖြစ်ကြပြီးကျေးဇူးများကြီးတင်ပါတယ်ကျွန်တော်အရင်ဆုံးမေးချင်တာကရခိုင်ရင်းနဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုရဲ့ရည်ရည်ချက်ပါဆိုတော့ကမနေ့ကကြေညာပါတယ်ရခိုင်ရင်းနဲ့ပတ်သက်လို့ဒီကဒီဝန်ကြီးဒုက္ခတွေရောပြည်တွင်းမှာရှိတဲ့ IGPC ကိုဘောပါသူတို့ဒီအကူအညီဒေါ်လာ32တန်းပေးဖို့ဆိုပြီးတော့ကြေညာပါတယ်ဒါပြင်တမနာထရမ့်ကလည်းဒီရခိုင်တပ်မှန်နဲ့ပတ်သက်ပြီးတော့ဟိုပြည်လေအောင်လို့ဖြည့်ရှင်းနိုင်ဖို့ဆိုတော့ UNSC ခေါ်ဖို့ဆိုပြီးတော့တိုက်တွန်းပြောဆိုနေတာရှိပါတယ်ဒီပုံမှာမြန်မာနိုင်ငံရဲ့ရည်ရည်ချက်အမြင် American Policy ပေါ့ဘယ်လိုမြင်ပါလဲခင
်ဗျာပထမဆုံးတော့စံညုံကျွန်တော်လည်းဒီလိုဗီဒီယိုနဲ့မေးရမယ့်ဗီဒီယိုအများကြီးကြည့်လို့တင်ပါတယ်။နောက် American Policy နဲ့ပတ်သက်လို့တော့ American နိုင်ငံဟာစံညုံကိုသိရတဲ့အတိုင်းပေါ့နော်။ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီကူးပြောင်းရေးကိုတက်တက်ကြွကြွထောက်ခံအပ်ပေးတဲ့နိုင်ငံဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံဒီမိုကရေစီလမ်းကြောင်းကနေပြီးတော့သူတင်သွားအောင်ဒီမိုကရေစီဒီသူကူပြောင်းအောင်မြင်အောင်ဆက်လက်ပံ့ပိုးမယ်လို့ကျွန်တော်မျှော်လင့်တယ်။ဒီလူသားချင်းသနာထရမ်အကူအညီပေးဖို့ကျွန်တော်တို့လည်းဒါဟိုဦးစားပေးလို့ကလည်းဆောင်ရည်တွေကျွန်တော်တို့ကကြိုးစားပါလေ။ဒါတခုတော့ရှိတာကတော့ဒီဗီဒီယိုမီဒီယာပြောနေကြတာအဲထွက်ပြေးလာတဲ့လူတွေကဒီလိုဒီဘင်္ဂလားဒေ့ရဲ့ဘက်ကိုထွက်ပြေးတဲ့လူတွေပဲမြင်ရတယ်ပေါ့နော်။ဒီဘက်မှာလည်းကျွန်တော်ရှိမှဟိုတောင်းတဲ့ချီပြီးတော့ဟိုပေါ့ဟိုတိတ်ချောင်နေရလူတွေအများကြီးရှိရဖြစ်ပါလေ။အဲ့ချက်ကိုဟိုအမေရိကန်နိုင်ငံကတော့နားလည်မှုရှိရတယ်ကျွန်တော်တို့ယူဆပါတယ်။နောက်အမေရိကန်နိုင်ငံရဲ့ဝန်ထမ်းတွေမှလည်းမြန်မာနိုင်ငံရဲ့မြန်မာနိုင်ငံအစိုးရအနေထားဒေါ်ဆန်းစုကြည်အနေထားကိုနားလည်တဲ့ပုံစံတွေရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။နောက်တစ်ခုကတော့ဒီတော်လိုက်ဒေါ်နယ်ထရမ့်ဖြူရင်ညီလာအဖွဲ့မိန်ကောင်းမှာတော့ဒီဟာဦးစားပေးတဲ့အနေနဲ့တော့ထည့်သွင်းပြောကြားခြင်းမရှိပါဘူး။ဒါပေမဲ့နောက်တစ်ခါဒီသမ္မတပြောကြားတဲ့အထက်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လူမျိုးရေးကောင်စီမှလည်းဆွေးနွေးကြတယ်လို့ကျွန်တော်တို့ကပြောတာကိုဒီတော့ကျွန်တော်လည်းအားသိမိပါတယ်အဲ့တော့ဒီကိစ္စကတော့ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကဟိုဒါမြန်မာနိုင်ငံရဲ့ဖြစ်ရှင်းတဲ့အခါမှာ forward looking ပေါ့နော်ရှေ့ကိုဘယ်လိုဆက်သွားမယ် approach နဲ့သွားပြီးတော့ပြဿနာကိုဘယ်လိုဖြေရှင်းမယ်ဆိုတဲ့အချင်းကပုံပုံဆိုနဲ့သွားကြည့်ပါတယ်ဒီပြဿနာကြောင့်ဖြစ်ပေါ်တာကြောင့်ဟိုဝေဖန်မယ်အပြစ်ပေးမယ်ရှုံးချမယ်ဆိုတဲ့ approach မျိုးနဲ့မသွားဘဲနဲ့ဒီပြဿနာဖြေရှင်းကိုအထောက်အကူပြုတဲ့ဒီလမ်းမျိုးနဲ့ဖြေရှင်းသွားမယ်လို့မျှော်လင့်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလူသားချင်းစာနာဖောက်ထားရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်နိုင်ငံကနေပြီးတော့ဒီဟိုပါပေါ့ Red Cross Movement နဲ့ပေါ့နော်ဒီ ICRC တို့နောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံချက်ချင်းကြီးတို့လို့ဖွဲ့စည်းပြီးပါဝင်တဲ့ Red Cross Movement နဲ့ကျွန်တော်မြန်မာနိုင်ငံဆိုအနေနဲ့ညှိနှိုင်းပြီးတော့ကျွန်တော်တို့လူသားစာနာရင်းအစီအစဉ်ကိုလည်းကျွန်တော်တို့စတင်ဆောင်ရွက်နေပါပြီနောက်ပြီးတော့အဲ့ဒီမှာလည်း American အပါဝင် Americanတာမကြီးတို့ UK တာမကြီးတို့ပေါ့နော်။နောက်ဒိမတ်တို့ဒီဆွေးနွေးညှိနှိုင်းတယ်မှာသူတို့ကလည်းပါဝင်ပါတယ်။အဲ့တော့ဒီကျွန်တော်တို့မှလည်းအဓိကကတော့ဒီဒုက္ခရောက်နေတဲ့လူတွေကိုအကူအညီပေးနေတဲ့ Humanitarian Assistance ရန်တရားတခုရှိနေဖို့အရေးကြီးပါတယ်
။ခုနကဝန်ကြီးပြောသွားတဲ့အချက်မှလည်းပါတယ်။ချက်ချင်းလှူရှားမှုနဲ့အကူအညီတွေပေးဖို့လုပ်တယ်။ဒါပေမဲ့မနေ့ကပဲဒေသခံတွေတချို့ကတန်တရားနဲ့နည်းနည်းပြဿနာလေးတက်ကြတယ်။အဓိကတော့ဒီချက်ချင်းဒီဖွဲ့ရဲ့အကူအညီပေးမဲ့ကိစ္စကိုဒေသခံဟန်တားနေနေ။အဲ့တော့တကယ်တမ်းနိုင်ငံတကာအကူအညီတွေကပေးကြမယ်ဆိုရင်ရောတကယ်လက်တွေ့လုပ်ဖို့အတွက်အခက်အခဲတွေများကြီးရှိနိုင်လားရခိုင်ပြည်သား
ကျွန်တော်တို့အဓိကကတော့အဲ့ဒီအခက်အခဲတွေရှိတယ်ပေါ့ဒါပေမဲ့အပြည့်ဒီဘက်ကတော့အလွယ်လေးပြောကြတယ်ဟာလူခွေဟိုဟိုလူသားချင်းစာနာအခွင့်အရေးတွေဟိုလက်ခံဖို့ပြောတယ်အဲ့တော့ပြောရရင်ကျွန်တော်တို့အနေနဲ့ဟိုဟာပေါ့နော်ဒေတာမှာလက်တွေ့ကောင်တွေပေါ်တဲ့ခါမှာတော့ပေါ့နော်ဒီကွန်မြူနီတစ်ခုဟိုနှစ်ခုလုံးတဲ့ဘက်ကျွန်တော်တို့ကတော့ဒါနှစ်ဦးနှစ်ဖက်လုံးကိုဟိုမခွဲမခြားပဲအကူအညီပေးဖို့ဆိုကျွန်တော်တို့လက်ခံပါတယ်အစဖြင့်ချက်ချင်းဒီဖွဲ့နယ်လည်းအဲ့လိုပဲပြောထားပါတယ်အဲ့တော့ဒေတာမှာတော့ခုနဒီဟာနဲ့ပတ်သက်ပြီးတော့တစ်ဖက်လူတွေကိုသူတို့တွေကအကျန့်ဖက်သမားတွေနဲ့ဆက်လွယ်လူတွေသူတို့ကအဲ့လိုယူဆထားတဲ့ခါကျတော့တစ်ဖက်ကိုပံ့ပိုးပေးတဲ့အသည့်အကျန့်ဖက်သမားကိုပံ့ပိုးပေးရလို့သူတို့ကယူဆရပြီးတော့တန့်ွင့်မှုတွေရှိပါတယ်ဒါပေမဲ့ဒါကတော့တရားဥပဒေစိုးမိုးရေးနဲ့ကျွန်တော်တို့ကင်ကွယ်ရမှာဖြစ်ပါတယ်ခုမနေ့တနေ့ကချက်ချင်းဒီဖွဲ့အကူအညီနဲ့တင်မောကိုဝိုင်းဝန်းပြီးတော့ဟိုဟိုပါပေါ့နော်ဟိုအနောက်ရှေ့ပြီးတဲ့ဖွဲ့တွေလည်းဒါကျွန်တော်တို့ဟိုကျွန်တော်တို့ဒီရဲတပ်ဖွဲ့တွေစစ်လို့ပြီးတော့သူတို့တွေကိုဟိုအေးအေးမြူမြူတွေလည်းပြုလုပ်ခဲ့ပါတယ်အဲ့တော့ကျွန်တော်တို့မြန်မာပြည်သူပြည်သားရဲ့ရခိုင်နဲ့ဟိုဟာဒီနည်းနည်းရတော့လေလူသားချင်းစာနာမှုထောက်ထားအကူအညီပေးမျိုးကိုတော့ကျွန်တော်တို့လက်ခံအောင်နားလည်ယူကြည့်အောင်ဒါအစိုးရအနေနဲ့တိုက်တွန်းပေးရမယ့်အခြေအနေရှိပါတယ်အဲ့တော့ဒါဒီဟိုဘာသာရေးနဲ့မဆိုင်ဘူးဒါဒါဟိုဟိုကျွန်တော်တို့လူသားချင်းအကူအညီပေါ့ဆင်းရဲဒုက္ခရောက်နေတဲ့လူတွေအကူအညီတဲ့ဆိုတဲ့အားမျိုးပေါ့ကျွန်တော်တို့ရွေးချယ်တဲ့ချက်ချင်းဒီအဖွဲ့ကိုရွေးချယ်ထားခြင်းဒါပြင်ချက်ချင်းဒီ ICRC ပေါ့သူတို့ကအပေါ်လက်တီကပေါ့နော်ဟိုနိုင်ငံရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းသူတို့ကအကူအညီပံ့ပိုးရေးပေးဖို့ပဲသူတို့ပံ့ပိုးစားတယ်ဒါကြောင့်သူ့ကိုလည်းကြားနေတဲ့အဖွဲ့အစည်းမျိုးလို့သူနဲ့ရွေးချယ်ပြီးတော့တမင်သူ့ကိုရွေးချယ်ပြီးတော့ဒီလူသားချင်းစာနာအကူအညီပေးဖို့ကျွန်တော်တို့ဟိုစီစဉ်ဆောင်ရွက်နေဖြစ်ပါတယ်အဲ့တော့ဒီလို ဟိုနည်းနည်းဟိုပါပေါ့နော်တချို့လူတွေနဲ့ဆင်းရဲတဲ့ဒီနည်းစုချူအဲကန့်ကွက်တာမျိုးတော့ရှိကောင်းရှိနိုင်ပါတယ်ဒါအမဲ့ဒီလိုစိန်ခေါ်မှုတွေကျွန်တော်တို့ကြော်လာအောင်ကျွန်တော်တို့အစိုးရအနေနဲ့ဟိုတရားဥပဒေပိုင်ခန်းနေပြီးတော့ကျွန်တော်တို့ကလုပ်ရမယ်နောက်ပြီးတော့ပညာပေးတဲ့အနေနဲ့လည်းစီယုံမှုတွေပြုလုပ်ရမယ်
ဟုတ်ကဲ့ကြည့်ပါလေနောက်ချက်ကတော့ဒီချမ်းဖတ်မှုတိုက်ခိုက်ကိစ္စပါဘာလို့ဆိုအခုအာဆာကိစ္စကနိုင်ငံတကာတချို့ဒီတခြားနိုင်ငံကကုန်ရည်တည်နဲ့ပတ်သက်တယ်လို့ကျွန်တော်သိထားပါတယ်အဲ့တော့ဘမ္ဘာအင်းဒီချင်းချစ်တဲ့အင်ဒိုနီးရှားလိုပါကစ္စတန်လိုဘင်္ဂလားဒေ့ရှ်လိုဒီလိုနိုင်ငံတွေနဲ့ပေါ့ဒီအကြမ်းဖက်မှုတိုက်ဖြတ်ရေးနဲ့ပတ်သက်လို့ပေါ့ဒီကိစ္စနဲ့ပတ်သက်လို့ဆက်ဆက်ပြီးတော့ဆောင်ရွက်တော့ဖို့ရှိပါလား
ကျွန်တော်တို့အင်ဒိုနီးရှားနဲ့အင်ဒိုနီးရှားတို့ပါလို့လည်းကျွန်တော်တို့နဲ့အမတန်ဟိုတမန်ကြောင်းလည်းချစ်ချစ်ရင်းနှီးနိုင်ငံလည်းဖြစ်ပါတယ်အင်ဒိုနီးရှားနဲ့ကျွန်တော်တို့နိုင်ငံလည်းဟိုနားလည်ဆန္ဒမှုလည်းရှိတယ်သူတို့ကလည်းဒီပြဿနာဖြေရှင်းရေးကိုမြန်မာအစိုးရဖြေရှင်းတာကိုတော့ဟိုပေါ့ပြည်သူ့ဘောနဲ့ဝိုင်းရုံးကူညီပံ့ပိုးအနေထားလို့ရှိပါတယ်။မကြာသေးမီကပဲကျွန်တော်တို့ကျွန်တော်တို့အင်ဒိုနီးရှားနဲ့ကျွန်တော်အကြံဖက်တိုက်ဖြစ်ဒါလုံအလုံဆွေးနွေးပွဲကြီးမှာရတာရှိပါတယ်။ဘင်္ဂလားဒေ့ရှ်နဲ့လည်းကျွန်တော်တို့နဲ့နိုင်ငံသားမှာ border listen office တွေဖွင့်ဖို့လို့ဒါ MOU လက်မှတ်ယူထိုးဖို့နောက်ဆုံးဆက်ရောက်နေပါပြီ။ကျွန်တော်ဘက်ကလည်းမူအားဖြင့်သဘောတူထားပြီးပါပြီ။နောက်ပြီးတော့ဟိုပေါ့ security dialogue ဆောင်ပြီးတော့သူတို့နဲ့ဒီလူညွေးနဲ့ဆွေးနွေးပွဲတွေပြုလုပ်ဖို့ဆိုပြီးတော့ကျွန်တော်တို့ MOU တစ်ခုဒါသဘောတူရတဲ့လက်မှတ်ယူထိုးဖို့လည်းကျွန်တော်တို့ညှိနှိုင်းနိုင်နေတာရှိပါတယ်။ဒီအချိန်မဲ့နေနေမှာဘင်္ဂလားဒေ့ရှ်ရဲ့ပူးပေါင်းဆောင်မှုလည်းမတန်လိုအပ်ပါပဲ
။ဒါပေမဲ့အခုကဒုက္ခတွေကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကစာတော်လေးပြင်းထန်ပြောနေတဲ့အခါကျတော့တကယ်တမ်းပူးပေါင်းဆောင်မှုအခွင့်အလမ်းတွေရနိုင်ပါမလား။
အဲသူတို့ဘက်ကတချို့လုံးပြောနေပါလေမြန်မာနိုင်ငံနဲ့ဟိုနိုင်ငံချင်းဖြည့်ရှင်းနေကြပါလေအဲမြန်မာနိုင်ငံကလည်းနည်းနည်းတုံ့ပြန်နှေးကွေးနေတယ်ဆိုပြီးတော့သူတို့ကဘာတော့ပြောနေပါမဟုတ်ကျွန်တော်တို့အမဟုတ်ပါဘူးဒါကျွန်တော်တို့အနေနဲ့ထိတွေ့ဆက်ဆံမှုအသင့်မှလို့ပြောထားပါလေဒါသူတို့ကတော့ဒီဘက်မှာဒီဒုက္ခတွေပြတ်တန်နေပတ်သက်ပြီးတော့ဒီဘက်မှာယက်တိကျပြင်းထန်နေတယ်ယက်တိနေတာကိုတော့ကျွန်တော်တို့တွေ့ရှိရပါတယ်အဲ့တော့တဏ္ဍာမဆက်ဆံရေးမှာနိုင်ငံချင်းကျွန်တော်တို့ထိတွေ့ပြီးတော့အဲ့ဒါကိုလည်းဘင်္ဂလားဒေ့ရှ်ကိုလည်းကျွန်တော်တို့မှာနိုင်ငံရေးဝန်ကြီးဌာနချင်းချင်းပါလေနိုင်ငံဟိုပေါ့ foreign office consultation mechanism ရှိပါတယ်နိုင်ငံရေးဝန်ကြီးဆွေးနွေးတဲ့အဲ mechanism ရှိတယ်အဲ့ဒါမှလည်းဆွေးနွေးဖို့
အဲ့တော့သူတို့ဘက်ကပြောနေတဲ့ဒုက္ခတွေ၄သိန်းကျော်လောက်သူတို့နိုင်ငံတွေဝင်လာတယ်ဒီလူတွေကိုပြန်လက်ခံပါဆိုပြီးပြောနေရတဲ့ပတ်သက်လို့
ဟုတ်အဲ့ဒါကိုလည်းကျွန်တော်တို့အနေနဲ့ဒါဟို1993-94လောက်မှာကျွန်တော်တို့နိုင်ငံညှိနှိုင်းပြီးတော့ပေါ့နော်ဟိုဘလူးစတန်ဒုံးနေနဲ့တတ်မှတ်ဟို criteria တွေတတ်မှတ်ပြီးတော့ကျွန်တော်တို့ပြန်လည်လက်ခံရတာမျိုးရှိပါတယ်အခုကျွန်တော်တို့အနေနဲ့ကတော့နိုင်ငံတော့သူကိုယ်နိုင်ငံသားဖြစ်တယ်ဆိုရင်ဟိုကျွန်တော်တို့ကလက်ခံမဲ့တာဝန်ရှိဒါပေမဲ့ဒီနေရာမှာကျွန်တော်နိုင်ငံသားလို့တော့မပြောပါဘူးအဲ့ဒီရောက်နေတဲ့လူတွေဒီသူတို့နိုင်ငံသားဖြစ်ရင်ဖြစ်စေနောက်ပြီးတော့မြန်မာနိုင်ငံမှာ resident ပေါ့နေထိုင်ကာလရှိပြရှိတာနေထိုင်သားဖြစ်စေကျွန်တော်တို့အနေနဲ့ပထမဆုံးစစ်ဆေးရပါမယ် verification process လုပ်ရမယ်အဲ့လိုတစ်ဖက်စစ်ဆေးပြီးတော့မြန်မာဒီဘက်မှာရွာတွေမှာနေသွားတာသိကြတယ်ထောက်ထားရရှိတယ်နောက်ပြီးတော့ဒီနိုင်ငံသားဖြစ်တဲ့တချို့လည်းနိုင်ငံသားဖြစ်ကောင်းလည်းဖြစ်မှာပေါ့လေအဲ့လိုမျိုးထောက်ထားတွေခိုင်းလို့မယ်ဆိုရင်ဒါကျွန်တော်တို့အနေနဲ့ပြန်လဲလက်ခံမှုတွေကျွန်တော်တို့စစ်စစ်ဆောင်ရွက်သွားမှာဖြစ်ပါတယ်အဲ့တော့ဘင်္ဂလားဒေ့ရှ်မှာတော့သူတို့ကdata တွေကတော့အမှန်တမ်းကိုများပါတယ်မြန်မာနိုင်ငံသားတွေအရင်က၄သိန်းရှိတယ်အခုနောက်ပိုင်းဝင်လာ၄သိန်း၈သိန်းလောက်တော့ရှိတယ်ဆိုပြီးတော့သူတို့ပတ်သက်တဲ့ data တွေကတော့ကျွန်တော်တို့သူတို့ဟိုခံမှန်းပြီးပြောရဲဖြစ်ပါတယ်သူတို့ကတော့မြန်မာစစ်တပ်နဲ့လို့သုံးနေတယ်အမှန်အဲ့ဒါတွေကဘာမှအတိမပြရသေးပဲနဲ့သူတို့ပြောနေတဲ့ data တွေဖြစ်ပါတယ်ကျွန်တော်နဲ့သူက1992ခုနှစ်ကမြန်မာဘင်္ဂလားဒေ့ရှ်အဲပြန်လဲတင်ပို့ရေးစီစဉ်ရစစ်စစ်ပြီးပြန်လာကျွန်တော်တို့စီရင်ရဆိုရင်ဟိုကျွန်တော်တို့ရတဲ့2000ကျော်လောက်ပဲရှိတယ်အဲ့ပြန်လဲလက်မခံရတယ်သူတို့ကလည်းမပြောင်းရင်လို့ဆိုပြီးအဲ့လိုဖြစ်နေတာပေါ့အဲ့တော့ကျွန်တော်တို့ဘက်ကတော့ပထမဆုံးတော့ဟိုပေါ့ verification နိုင်ငံသားဟုတ်မဟုတ်ကျွန်တော်ရှိမှနေရလို့ဟုတ်မဟုတ်စီစဉ်မှုလို့စတင်ပြုလို့ဖို့စင်လင်းရှိတယ်ဆိုတော့ကျွန်တော်ပြောလို့ပါတ
ယ်ဟုတ်ကဲ့ကျွန်တော်နောက်ဆုံးချက်ပေးချင်ပါတယ်ကိုဖီအန်နန်ကော်မရှင်ရဲ့ဟိုအကြံပြုချက်တွေပေါ့ဒါအကောင့်ထဲဖို့ဖို့အတွက်ဝန်ကြီးဌာနအလိုက်ဒီဇိုင်းတွေဆွေးနွေးပြီးလို့ကျွန်တော်သိရပါတယ်နိုင်ငံကြေးဝန်ကြီးဌာနအနေနဲ့ကောဒီကိုဖီအန်နန်အကြံပြုချက်တွေနဲ့ပတ်သက်လို့ဘယ်လိုပြင်ဆင်ထားရရှိပါလဲ
ဟိုနိုင်ငံကြေးဝန်ကြီးဌာနကတော့ကျွန်တော်တို့ဟိုအထူးကကျွန်တော်လေ့လာထားတော့ဒီအိန္ဒိယနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ချစ်ချစ်ဆက်ဆံရေးဆိုတာအဲ့ဒီဘက်ပါပါတယ
်ဟုတ်က
ဲ့ဒါဒီကိစ္စဒီဘော်ဒါမှာဖြစ်နေတဲ့ကိစ္စအတွက်ဖြစ်တဲ့အတွက်ဘော်ဒါဆိုတာကတော့ကိုယ့်ဘက်ကလူလည်းသွားရှိသူ့ဘက်ကလူလာလည်းရှိတယ်အဲ့တော့ဒါတွေကဟိုဟောပေါ့ရောထွေးနေရတယ်ရှိပါတယ်အဲ့တော့ကောင်ထဲခေါ်တဲ့အနေနဲ့ပဲကျွန်တော်ပထမဆုံးဒီနေ့ညနေမှာတင်လဲတဲ့နိုင်ငံရဲ့ဝန်ကြီးရဲ့ကျွန်တော်တို့ဟို NSA တောင်းထွက်ရဲ့ကျွန်တော်ရဲ့သူတို့နဲ့စတင်တွေ့ဆုံမှုရှိပါတယ်အဲ့ဒါဆိုရင်ဘင်္ဂလားနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စတင်ဆောင်မယ့်ပိုင်းကိုဒေါက်တာကိုဖီအန်နန်အချက်မှပါပါတယ်နောက်ပြီးတော့အာဆီယံနိုင်ငံတွေနဲ့ဖြည့်တည်ပူးပေါင်းဆောင်ဖို့အဲ့ဒါတွေလည်းကျွန်တော်တို့အာဆီယံနဲ့ကတော့ကျွန်တော်တို့ဒီတိုင်းဆန္ဒထားရဲ့အကူအညီပိုင်းမှာအကူအညီပေးပိုင်းမှာအာဆီယံနေရာနေပြီးတော့အကူအညီပေးဖို့ဖိတ်ခေါ်ထားတာရှိပါသေးတယ်။ဒါလည်းဘယ်လိုနည်းနဲ့ဖွဲ့လဲဖြစ်စေတနည်းနည်းနဲ့ပ ိုင်းဝန်ကူညီပူးပေါင်းဆောင်ရွက်ချဖို့ကျွန်တော်တို့လည်းဟိုတနေ့နေ့မှာကျွန်တော်တို့ဒီလိုဆွေးနွေးဖို့ရှိ
တယ်။ကျွန်တော်နောက်ဆုံးတစ်ချက်လေးတစ်ချက်မေးချင်တာ။အခုနိုင်ငံတကာဘက်ကအာဆီယံဖြစ်စီနော်တခြားအိနီးချင်းတွေဖြစ်စီအမေရိကန်ဖြစ်စီအကူအညီပြည်တွင်းပေါ့နော်။ပြည်တွင်းမှာရှိတဲ့ဒုက္ခတွေနဲ့ပတ်သက်လို့အကူအညီပေးမယ်ဆိုတဲ့ commitment တွေဘယ်လောက်ထိရှိထားပြီလဲ
။အော်အဲ့ဒါအခုလုံးလုံးစေကျွန်တော်ဒီမလာကင်းရဲ့ဒိမတ်ဆိုရင် 20 million လောက်ဟောဖြစ်တယ်။နောက်ပြီးတော့ကျွန်တော်
ဒါမြန်မာနိုင်ငံတည်းမှာရှိတဲ့တိုင်းသားဒုက္ခတွေ
။သူကတော့ဒီမြန်မာနိုင်ငံဥဆောင်တဲ့ခုနမြန်မာကျွန်တော်ခေါ်တာပေါ့ government led mechanism incorporation with ခုန Red Cross movement ပေါ့ညဒီ Red Cross movement နဲ့ဥဆောင်ညှိနှိုင်းပြီးလုပ်တဲ့မြန်မာစိုးရဥဆောင်တဲ့ဒီအကူအညီပေးရန်တရားပေါ့နော်။အဲ့ဒီအနေနဲ့ပတ်သက်ပြီးတော့အဲ့ဒီပတ်သက်ပြီးတော့ဟိုပါပေါ့နော်ဒီဟိုကျွန်တော်ဒီထွက်လာရင်တော့အဲ့ဒဲမတ်တို့ကလန်းလာရှိပါတယ်နော်ဝေးတို့ကလည်းကလန်းထားလိုက်ရှိပါတယ်နောက်ပြီးတော့ဟိုဒီမလာကင်ကဆိုအိန္ဒိယတို့ကလည်းပစ္စည်းတွေ supply လာလှမ်းပို့ဖို့သူတို့ပြောနေတာရှိပါတယ်နောက်အင်ဒိုနီးရှားကတော့သူကလည်းပံ့ပိုးပေးဖို့ရှိနေပါတယ်အဲ့တော့ဒီဟာတွေဒီကျွန်တော်တို့ပြောရဲနဲ့ဟိုလိုအပ်တဲ့ဟိုပါပေါ့အတိုင်းဝိုင်းအားလုံးပဲမခွဲမခြားရနဲ့ပြီးဖို့ဆိုတာပါပါတယ်အဲ့တော့အဲ့ဒါဒီကတော့ဟိုဒီကျွန်တော်တို့အစိုးရကိုယ်တိုင်ကလည်းဟိုဘတ်ဂျက်အများကြီးစိုက်ထုတ်ပြီးတော့ပံ့ပိုးထားပါတယ်နောက်ပြီးတော့ဒီမြန်မာနိုင်ငံမှာရှိတဲ့စေနာရှင်တွေပဲပံ့ပိုးကြတာတွေအပြည့်လည်းအများကြီးရှိပါတယ်အဲ့ဒါဒီအနေနဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေးညွှန်ကြားဌာနမှာသူတို့ငွေစင်းဖွင့်ထားတာရှိပါတယ်အဲ့တော့ဟိုဒီမကနေတဲ့ပတ်သက်ပြီးတော့ ICRC ကိုယ်တိုင်ကလည်းနိုင်ငံတကာမှာဒီဟိုဒီမကနေဝိုင်းဝန်းကူညီကြဖို့ဆိုပြီးတော့သူတို့အပြည့်လို့တော့နော်ဒီရောင်းငွေပံ့ပိုးအတွက်မြေတရားခံကြထုတ်ပြန်ပြီးဖြစ်ပါတယ်အဲ့ဒီမှာလည်းတို့ဒီရံငွေရထားရရှိပါတယ်ခင်ဗျ။ဟုတ်တယ်လည်းကောင်းတယ်ပေါ့နေပါ
ဘူး။ဟုတ်ကဲ့ဝန်ကြီးကုလို့ဖြည့်ချပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကျွန်တော်လည်းကျွန်တော်တို့ရဲ့သဘောထားလေးတွေဟိုပြောကြွင်ရအောင်